ကျမီနယ်မြောက်ပိုင်းနောင်ချိုမြို့နယ်မှာကြေးရွာအုပ်ချုပ်ရေးမှူးတဦးပါဝင်တောင်သူ၁၀ဦးကိုနောင်ချိုတရားရုံးကမနေ့ဧပြီလ24ရက်နေ့မှာအလုံးနဲ့ထောင်ဒဏ်16လချမှတ်လိုက်ပါတယ်။ဗိုက်ပြိုးရေးဌာနကကော်ဖီစီမံကိန်းလုပ်ဖို့ဆိုပြီး2003ခုနှစ်ကတောင်သူရဲ့မြေယာကိုတင်းယူခဲ့ပြီးတော့အဲ့ဒီမြေယာလေးပေါ်မှာပြန်ပြီးထွန်ရက်စိုက်ပျိုးခဲ့တဲ့အတွက်စီမံကိန်းတာဝန်ခံကတရားစွဲခဲ့တာဖြစ်ပြီးဒီကနေ့မှာတော့တိဘောထောင်ကိုပို့ဆောင်မှာဖြစ်ပါတယ်။အပြည့်စုံကိုတော့ထိုင်းချေဆိုင်တရင်တော့မိမာကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ကျမ်းပြည်နယ်နတ်လင်းခံကျေးရွာမှာရှိတဲ့မူလတောင်သူတွေပိုင်တဲ့မြေကိုအစိုးရရဲ့ကော်ဖီစီမံကိန်းအတွက်ဆိုပြီး2003ခုနှစ်ကတည်းကသိမ်းဆီးခဲ့တာပါ။ဒေသခံ60ကျော်ကတော့ဒီလုံစားပြရာမရှိလို့ဆိုပြီးပြန်ပြီးလုံကင်စားတော့ဖို့အတွက်တောင်းရခုတ်ခဲ့တာကြောင့်ကော်ဖီစီမံကိန်းတာဝန်ခံကနေတရားလုံလုပ်ပြီးတရားစွဲဆိုတာကိုခံခဲ့ရပါတယ်။အရင်ကတော့ကျေးရွာအုပ်ချုပ်ရေးမှုကိုအာမခံပေးထားပေမဲ့ဧပြီလ10ရက်နေ့ကစပြီးဖန်စီချုပ်နှောင်ထားပြီးတဲ့နောက်ဧပြီလ24ရက်နေ့မှာတော့ရေရအုပ်ချုပ်ရေးမှုဦးဖိုးရုံပါဝင်ဇွာသား10ဦးကိုပိုင်နဲ့ကျူးလွန်မှုအကျိုးဖြတ်စည်းမှုတွေပါဝင်ပုံမှန်4ခုနဲ့ထောင်ဒဏ်16လချမှတ်ခဲ့တဲ့အကြောင်းရေရအုပ်ချုပ်ရေးမှုရဲ့ဇနီးဖြစ်သူတောင်သူဒေါ်တမန်ဦးကပြောပါတယ်
ခရီးနေရအဲ့လိုခဲမသွားဖြစ်ဘူးလို့ရှိနေရအခွင့်အရေးတက်ခဲ့တဲ့ဆက်ရည်ရဲ့မကောင်းဘူးအခွင့်အရေးတက်တင်တာပေါ့နော်အဲ့ဒါနဲ့အခွင့်အရေးတက်တင်တော့ဒီတရားခံမဆုံးဘူးဆိုတော့ဖမ်းထားလိုက်ကြအကုန်လုံးခုတရားခံအကုန်လုံးသွားခဲ့ကြတော့ပထမပိုင်းခုလုံးဥစုရင်မှုဖမ်းသွားပြီးတဲ့ခါကျတော့တနေ့အချုပ်ခန်းနဲ့ဆက်ရတဲ့တရားခံခုလုံးဦးသွားတော့တဲ့ခါကျတော့ဘာမှတော့မပြောသေးဘူးအမေကဟိုတော့မျိုးပေါ့ဆက်ချောင်းလာတယ်ချမ်းလိုက်ကြတယ်အဲ့ဒါမနေ့ပြန်ရှင်းလာရဲ့ဒီဘောထောင်ပို့တော့မှာတဲ့
တောင်သူတွေလောက်ကင်စားတောက်နေတဲ့မြေကပေါင်း364ဧကကိုတစ်ခေတည်းသိမ်းယူခဲ့ပြီးတဲ့နောက်မှာတော့ကော်ဖီပင်ဧကအနည်းငယ်ကိုသာဖက်ပြိုးခဲ့တာပါနောက်ပိုင်းမှာတော့တောင်သူတွေကလောက်ကင်စားတောက်ဖို့အတွက်အခက်အခဲဖြစ်တာကြောင့်ကော်ဖီမစိုက်ထားတဲ့မြေဧကတွေကိုခုတ်တယ်ရှင်းလင်းပြီးဆဲပြောင်းစားတဲ့အသီးနှံတွေကိုစိုက်ပျိုးဖို့လှုပ်ဆောင်ခဲ့ရမှာတရားစွဲဆိုတာခံခဲ့ရတယ်လို့ဆိုပါတယ
်တောင်သူတွေစိုက်ဖို့ပြိုးဖို့ဆိုတော့နောက်ဆက်ကိုလည်းသိမ်းသွားတာတောင်သူလည်းရိုးအားတော့တော့တော့လောက်ကတောင်သူကလှုပ်စားနေပဲပါလေလှုပ်စားနေဟိုနားနဲ့နဲ့ဒီနားနဲ့နဲ့တော့လာသိလာအဲ့လိုသိနေတဲ့ခါကျတော့ကော်ဖီတွေရာသာစိတ်ကြတယ်ခုပြီးတဲ့စိတ်ကြတယ်မဖြစ်ဘာမှမဖြစ်တော့တောင်သူကလှုပ်စားစရာမရှိသလိုကိုကြီးကိုကြီးကအကုန်လုံးပြန်လှုပ်နေတာခါကျတော့သူတို့မျိုးသူ့စော်ပါတယ်ဆိုတော့အဖေနဲ့ထုတ်ပါတယ်လို့အဲ့လိုပြောတာအဲ့ကျမတို့ဒီဘာမှမရှိတဲ့အဖေတော့လှုပ်တာပဲရှိတယ်အဲ့ဒါသူကသူ့ကိုထုတ်ပါတယ်ဆိုတော့ဒါနဲ့ခုမဖြစ်မယ်လို့စိတ်ဝမ်းမှုရော
သူရဲ့စိုက်ပျိုးဖို့လုပ်ခဲ့ကြတဲ့တောင်သူ60ကျော်တဲကတောင်သူ10ဦးကိုတော့2014ခုနှစ်မှာကော်ဖီစီမံကိန်းတာဝန်ခံဦးဝင်းစိုးကနေတရားစွဲဆိုခဲ့တာပါတောင်သူတွေကတော့ဘိုးဘပိုင်နေရာတွေမှာစိုက်ပျိုးခွင့်မရရင်မိသားစုရက်တည်ရေးအတွက်အခက်အခဲရှိတယ်လို့ပြောပါတယ်ကျမ
တို့တောင်သူကဒီညီမမလို့စားရရင်ကျမရေးချင်ရပါတော့အခုပြညာရေးချင်ရအခုခုတောင်းခုကဘာသာသာသနာရေးလူမျိုးရေးစီးပွားရေးကျမလေးမှာတကယ်အထက်ထက်ရေးဖြစ်မှာလေအဲ့ဒါမလို့စားရကိုတောင်းဒီဒီရတယ်မလို့စားရတောင်းသူတကယ်အထက်ထက်ကိုဖြစ်မှာ
တကယ်လို့လုပ်ပြီးတရားစွဲဆိုသူကိုတော့ဆက်တယ်မင်းများဖို့စ조사ခဲ့ပြီနဲ့ဆက်တယ်လို့မရခဲ့ပါဘူးမြန်မာနိုင်ငံမှာတော့ဒေသခံတွေစီကနေနေရာတွေတည်ယူပြီးလှုပ်ဆောင်နေတဲ့စီမံကိန်းတွေစက်ရုံတွေအများအပြားရှိနေတာပါပြီးခဲ့တဲ့သမရဦးသိန်းစိန်အစိုးရလက်ထက်မှာကလေးကဆန္ဒပြမှုတွေအကျဉ်းချုပ်ဖြစ်ပွားခဲ့ပါတယ်ဒီအတွက်တင်းစီခံနိုင်ရတဲ့နေရာတွေနဲ့ပတ်သက်လို့ဆွေးနွေးစစ်ဆေးကော်မရှင်ဖွဲ့စစ်ဆေးပြီးတချို့နေရာတွေကိုတောင်သူတွေထံကိုပြန်လည်ပေးအပ်ခဲ့ရတာတွေလည်းရှိပေမဲ့အနည်းချင်းတော့ပဲတောင်သူတွေပြန်ရရှိကြတာပါမြန်မာပြည်အနှံ့အပြားမှာတော့ဒေသခံတွေစီကနေတရားတန်ကြီးမျက်နှာကြီးမပေးရဲနေရာတွေတင်းယူပြီးစိတ်ယုံနေတိဆောက်တာစီမံကိန်းတွေဆက်လုပ်နေတာတွေကြောင့်လက်ရှိအစိုးရလက်ထက်မှာလည်းကန့်ကွက်မှုတွေကိုကြုံနေရဆဲဖြစ်ပါရဲ့ရှင်